Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဖေဖော်ဝါရီလ2ရက်ကြာသပတေးနေ့မနေ့ကင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3248လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နေထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိငီထိုင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဟာတည်ငြိမ်မှုမရှိသေးတဲ့အတွက်ဆိုကစစ်ကောင်စီကနောက်ထပ်6လတက်တန်းထိုးလိုက်တဲ့အချိန်မှာပဲမြန်မာစစ်ကောင်စီကိုလက်နက်ခဲယမ်းတွေထောက်ပံ့ပေးနေတဲ့ရုရှားနဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေတာကိုထိန်းချုပ်နိုင်ဖို့နီလန်းရှာနေတယ်လို့အမေရိကန်စုအတော်ဝင်ရှိသူတွေကပြောဆိုလိုက်ပါတယ်ဒါအပြင်အာဆီယံနဲ့မဟာမိတ်နိုင်ငံတွေရဲ့ကာကွယ်ဝင်ကြီးအစည်းအဝေးကိုစစ်ကောင်စီရဲ့အစစ်မြေတာဝန်ရှိသူတွေကိုဖိတ်ကြားမှာမဟုတ်ဘူးလို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါအပြင်ရုရှားအတွက်စစ်လက်နက်ပစ္စည်းထောက်ပံ့ပေးနေသူတွေနဲ့ကုမ္ပဏီတွေကိုထပ်မံအရေးယူလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။အဲ့ဒီလိုထေတန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစစ်ကောင်စီကကျင်းပပေးဖို့ရှိနေတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့တိုင်းသားပါတီအနှင်းငယ်ရှိနေပါတယ်သူတို့သဘောထားပေးလို့ရှိပါတယ်လေ
အာနာဘိုင်းရဲ့တင်းကျပ်တွေဆိုတာလေးပြောပြောင်းနေဆိုတာလေးပြောနိုင်ငံရဲ့ပါတီပတ်ဖို့တင်ခြင်းဥပဒေမှာပြန်ပတ်ဖို့မ
တင်ခိုင်းရှိဆောင်ပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ပြောကြားသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်တခါ NUG ရဲ့ယာယီသမရဒူဝါလာရှိလာနဲ့တီးတန့်ဆက်သွယ်မေးမြန်းချက်နဲ့အတူအခုကာလဟာစစ်တပ်ကအာဏာသိမ်းတာ2နှစ်ပြည့်ကာလဖြစ်တာမို့ဒီစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာပြည်ရဲ့တုံ့ပြန်တာနေနဲ့သုံးသက်ချက်တွေကိုလည်းပြည်ပြည်စုံစုံတင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းကျွန်တော်တို့ထုတ်လင်းဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးခင်ဗျာ
မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခဲယမ်းတွေကိုရုရှားကပြစ်တင်ပေးနေတဲ့ပေါ်အမေရိကန်စိုးရအနေနဲ့လွန်စွာမှစိုးရင်ပူပန်မိသလိုပဲရုရှားနဲ့မြန်မာစစ်ကောင်စီအကြားပူးပေါင်းဆောင်ရွက်မှုတွေကိုကန့်သတ်ထိတ်ချုပ်နိုင်ဖို့အမေရိကန်စိုးရအနေနဲ့နီလန်းရှာဖွေနေကြောင်းအမေရိကန်အကြီးအကဲတန်တပန်တဦးကပြောဆိုလိုက်ပါတယ
် We can take steps to try to limit the cooperation between these two countries as we have seen
ရုရှားနဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေမှုကိုကန့်သတ်ထိန်းချုပ်နိုင်အောင်ကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့ရုရှားဟာမဟာမိတ်နိုင်ငံတွေယော်နယ်တထက်ယော်နယ်လာနေချိန်မှာမြန်မာအာဏာသိမ်းစစ်ကောင်စီဟာရုရှားအတွက်အားထားရတဲ့မဟာမိတ်ဖြစ်လာပါတယ်။ဒီကိစ္စကိုပြစ်တင်ရှုံချသလိုမြန်မာပြည်သူတွေကိုစန့်ကျင်ဖိနှိပ်တဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့အပေါ်မှာလည်းစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလက်ကဗုံးထူးနှင်းမှာပြုလုပ်ခဲ့တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါလွန်ခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်ပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်ကောင်စီနဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုတွေမြင့်တက်လာတာကိုတွေ့ခဲ့ရပြီးရုရှားဟာမြန်မာစစ်ကောင်စီအတွက်အဓိကအားထားရတဲ့လက်နက်ခဲယမ်းထောက်ပံ့သူဖြစ်လာတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဆိုရင်ပူပန်မှုတွေပိုလာခဲ့တယ်လို့လည်းအတိုင်းအမေရိကန်ဒက်ရစ်ချူလည်းကပြောဆိုခဲ့ပါတယ်အမေရိကန်အစိုးရနဲ့မဟာမိတ်တွေကမြန်မာစစ်ကောင်စီရဲ့ဝင်ငွေနဲ့လက်နက်ရရှိမဲ့လမ်းကြောင်းတွေကိုဆက်လက်ပိတ်ဆို့အရေးယူသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းအမေရိကန်ဒက်ရစ်ချူလည်းကပြောဆိုခဲ့ပါတယ
်စစ်တပ်အာဏာသိမ်းပြီးနောက်ဒီကနေ့အထိအရသာ3000လောက်သေဆုံးစေခဲ့ပြီးနိုင်ငံတော်ကချေးရွာတွေဘာသာရေးအဆောက်အုံတွေကိုဖျက်ဆီးမှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာကဆောင်ရွက်ကြဖို့အမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCRIF ကပုတ်ထုနေ့မှာတိုက်တွန်းပါတယ်ဆီယနာသိမ်းမှုနှစ်နှစ်ပြည့်အဖြစ်ကျင်းညာချက်ထုတ်ပြန်တိုက်တွန်းတာဖြစ်ပါတယ်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေအတွက်ဆီယနာသိမ်းပြီးနောက်နှစ်နှစ်ကြာလာချင်းထိစစ်ကောင်စီကိုတရားဥပဒေကြောင့်အရေးယူတာမတွေ့ရသေးကြောင်း USCIRF ရဲ့ကော်မရှင်နာအဲရစ်ယူလန်ကပြောဆိုပါတယ်စစ်တပ်နဲ့မြန်မာအာဏာပိုင်တွေဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဘက်ကပုံပြီးတော့တက်တက်ကြွကြပံ့ပိုးဆောင်ရွက်ဖို့လည်းသူကတိုက်တွန်းပါတယ်အထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချုပ်ဖောက်မှုအတွက်စစ်တပ်ခေါင်းဆောင်တွေကိုပူးပေါင်းတန်ခတ်မှုချမှတ်ရေးအပါအဝင်သူတို့ကိုဖယ်ရှားနိုင်ရေးနီလန်းပေါင်းစုံနဲ့ဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ် အတိုက်ခံတွေကိုချေချေပြင်းပြင်းဖြိုခွင်းနေတဲ့စစ်ကောင်စီဟာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေကိုအထူးပြစ်မှတ်ထားတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်အချိန်မှာပဲမြန်မာနိုင်ငံကအခြေအနေတွေဟာပုံမှန်ပြန်လဲမရောက်ရှိသေးတဲ့အတွက်ဆိုကရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချက်လိုက်ကြောင်းစစ်ကောင်စီကကြေညာလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အင်္ဂါနေ့ကာဝေးရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။လာမယ့်ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်လို့ရည်ရွယ်ထားပေမဲ့အခုလိုအခြေအနေတွေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းရမယ့်အခြေအနေရှိတယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။ကာဝေးရေးနဲ့လုံခြုံရေးကောင်စီကနေတာဝန်ယူရမယ့်အချိန်ထပ်မံတိုးချက်လိုက်ပြီးရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေပေမဲ့လည်းရွေးကောက်ပွဲကိုဘယ်နေ့ပဲအချိန်မှာကျင်းပမယ်ဆိုတာကိုအာဏာသိမ်းစစ်ကောင်စီကအတိအကျကြေညာခြင်းမရှိသေးပါဘူးစစ်ကောင်စီကပြခန့်ခဲ့တဲ့ပါတီမှတ်ပုံတင်ခြင်းဥပဒေဟာလက်တွေ့နဲ့ကင်းကွာနေပြီးပါတီတွေမှတ်ပုံတင်ဖို့အခက်အခဲဖြစ်စေတယ်လို့ဝေဖန်တာတွေရှိသလိုအမေရိကန်အစိုးရအပါအဝင်နိုင်ငံတကာအတိုင်းအဝန်းကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားပါတယ်မြန်မာနိုင်ငံမှာမြို့ပေါင်း300ကျော်ရှိတဲ့အနေနဲ့3ပုံတပုံဖြစ်တဲ့မြို့ပေါင်း132မြို့ကိုလုံခြုံရေးအရာအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဗိုလ်ထုထင်းမှာဝန်ခံပြောဆိုခဲ့ပါတယ်
ဆရာနာသိမ့်မှုနှစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလတရနေ့ဗုဒ္ဓနေ့မှာမနေ့10နိုင်ကနေညနေ4နိုင်ထိတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေပိတ်ပြီးအိမ်မှာပဲနေချဖို့တက်ချွာလှုပ်ရှားသူတွေကတိုက်တွန်းထားတာနဲ့အတူပဲစီးပွားရေးအချက်အချာရန်ကုန်မြို့ကလမ်းတွေမှာအသောအလာအများစုကင်းမဲ့ခဲ့ပါတယ်။ဘတ်စကားတွေနဲ့ရင်ကျောရှုပ်လာတဲ့ရန်ကုန်ကလမ်းတွေမှာဗုဒ္ဓနေ့ကရှင်းလင်းနေပြီးလုံခြုံရေးလည်းတင်းကျပ်ထားပါတယ်။မန္တလေးမှာလည်းအလားတူပဲတိတ်ဆိတ်ငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်။ငါတို့ကမြို့တွေရွာတွေဒေသတွေမှာလည်းထိတ်ဆိတ်ငြိမ်သက်နေတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာတွေ့ကြရပါတယ်။အလားတူပဲနိုင်ငံတကာရောက်မြန်မာတွေလည်းဆရာနာသိမ့်မှုနှစ်နှစ်ပြည့်အဖြစ်နဲ့ဆန္ဒပြကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကမြန်မာတန်ရုံအပြင်မှာဆန္ဒပြသူ300လောက်ကဒေါ်ဆန်းစုကြည်ပုံပိုစတာတွေကင်ပေးစစ်တပ်ကိုဆန့်ကျင်ကြွေးကြော်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကမြန်မာတန်ရုံရှိမှာတော့မြန်မာနိုင်ငံဆရာနာသိမ့်မှုနှစ်နှစ်ပြည့်အဖြစ်ဖိလစ်ပိုင်တက်ချွာလှုပ်ရှားသူဒါဇင်နဲ့ချီစုဝေးခဲ့ကြပေးစီးလုံးညီညွတ်စွာရည်တည်ချောင်းပြသတဲ့အနေနဲ့ဗုဒ္ဓဟူးနေ့ကချီတက်ပါတယ်။အလုတ္တမသမ္မခဝင်တွေအပါအဝင်မြန်မာနိုင်ငံတွင်ဖက်စီခံထားတဲ့ထောက်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုဖိလစ်ပိုင်အလုတ္တမအဖွဲ့တွေကတောင်းဆိုကြပါတယ်။မလေးရှားမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မလေးရှားဌာနခွဲကဦးစီပေးဓာတ်ပုံကမ်ပိန်းလုပ်ခဲ့ပြီးအတန်တိတ်ဆန္ဒပြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့မြန်မာတရုတ်ရှင်မှာမြန်မာနိုင်ငံသား900နီးပါးလောက်ကအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင်။
ဗီအိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုရဲ့ဂျာတာပတင်းနဲ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားအတွက်စစ်လက်နက်ပစ္စည်းတွေရရှိအောင်ဂျာဂန်ဆောင်ရွက်ပေးနေသူတွေနဲ့အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတွေမှာလုံဆောင်နေတဲ့သူတို့ရဲ့ကုမ္ပဏီတွေကိုထပ်မံတန်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်အစိုးရဗန်ဒါရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာတင်ညာခဲ့ပါတယ်။ဒီတန်ခတ်အရေးယူခဲ့တဲ့အထက်မှာရုရှားလက်နက်ကုန်တဲ့တစ်ခုဖြစ်တဲ့ Igor Zimanov သူ့ရဲ့သားဖြစ်သူအပါအဝင်စင်ကာပူ Cyprus Bulgaria နဲ့ Israel နိုင်ငံတွေမှာရှိတဲ့သူတို့ရဲ့ company network တွေကိုဒဏ်ခတ်အရေးယူခဲ့ပါတယ်။အခုလိုဒဏ်ခတ်အရေးယူလိုက်တဲ့အတွက်အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားပြီးစစ်လက်နက်ပစ္စည်းတွေရယူဖို့လှုံ့ဆော်နေတဲ့ရုရှားပုံမခက်ခဲသွားစေမှာဖြစ်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူခဲ့တဲ့အထက်မှာစုစုပေါင်းလူ22ဦးနဲ့အဖွဲ့အစည်းတွေပါဝင်ခဲ့ပြီးသူတို့ဟာရုရှားရဲ့စစ်လက်နက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေနဲ့ပတ်သက်နေလို့ပြောဆိုပါတယ်။အခုလိုအရေးယူလိုက်တဲ့အတွက်အမေရိကမှာရှိတဲ့သူတို့ရဲ့ဘန်စင်းတွေကိုပိတ်ပင်လိုက်တာဖြစ်တယ်လို့အမေရိကန်မြေပေါ်မှာလုပ်ငန်းလုပ်ကံကွင်းကိုလည်းပိတ်ပင်လိုက်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းလုပ်ကံကွင်းကိုပါပိတ်ပင်လိုက်တာဖြစ်ပါတယ်
။ဗြိတိန်မှာတော့ဆယ်စုနှစ်တခုကျော်အတွင်းအလုသမားတမကာတွေရဲ့ဗုဒ္ဓဟူးနေ့ကအကြီးမားဆုံးလှုပ်ရှားမှုမှာနိုင်ငံတော်ကလုပ်သား9သိန်းကျော်လောက်ပါဝင်ဆန္ဒပြခဲ့ချပါတယ်။
properly.
ပညာရေးအတွက်ရန်ပုံငွေကောင်းကောင်းပေးပါ၊ဆရာတွေအတွက်လစာကောင်းကောင်းပေးပါ၊လူငယ်တွေပညာသင်ကြားရေးမှာပျော်ရွှင်မှုနဲ့မျှော်လင့်ချက်တွေရှိလာအောင်လှုံ့ဆော်ပေးပါ၊စိတ်ဖိစီးမှုတွေနဲ့စိတ်ပျက်စရာတွေဖြစ်အောင်မလုပ်ပါနဲ့လို့လေးပါပါတီခေါင်းဆောင်ဟောင်းဂျယ်ရမီ ခော့ဘိန်းကဖေဖော်ဝါရီလ၁ရက်နေ့ချီတက်ပွဲမှာပူးပေါင်းပါဝင်ရင်ပြောဆိုသွားတာဖြစ်ပါတယ်။ကျောင်းဆရာတွေ၊တက္ကသိုလ်ဝန်ထမ်းတွေ၊အစိုးရဝန်ထမ်းတွေ၊နေဆက်ရေးရာဝန်ထမ်းတွေ၊ရထားနယ်ကားမောင်းသမားတွေလည်းလူထုချီတက်ပွဲမှာပါဝင်ခဲ့ကြပါတယ်ရှင
်။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့ရက်သက်တပတ်အတွင်းလူတရာကျော်လောက်သေဆုံးခဲ့တဲ့မွတ်စလင်ဗလီဘုံခွဲတိုက်ခိုက်မှုကိုအာဖဂန်နယ်မြေကိုအုံပြုပြီးတိုက်ခိုက်ခဲ့ဆိုတဲ့ဆွဆွဲချက်ကိုပါကစ္စတန်ရဲ့ဆွဆွဲချက်ဟာမမှန်ဘူးလို့တာလီဘန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကပက်ရှဝါပြည်နယ်ရဲဌာနချုပ်ဝင်းအတွင်းလုံခြုံရေးတင်းကျပ်နေတဲ့ဗလီမှာဘုံခွဲတိုက်ခိုက်ခံရတဲ့အတွက်ဝိပုစုတောင်းသူတရားကြောတည်ဆုံးခဲ့ပါတယ်။တည်ဆုံးသူအများစုကရဲတပ်ဖွဲ့ဝင်တွေဖြစ်ပြီးဗလီလက်ပြိုကျကအများပြားဒဏ်ရာရရှိခဲ့ပါတယ်။ပါကစ္စတန်တာဝန်ရှိသူတွေကတော့ပါကစ္စတန်တာလီဘန်အဖွဲ့ TTP ဟာအာဖဂန်နယ်မြေထဲကနေလာရောက်အထေကံဘုံခွဲတိုက်ခိုက်တာလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့ TTP ကတော့သူတို့ရဲ့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ်။
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံရဲ့မြို့တော်ကပြည်သက်တသန်းလောက်တရက်တဲ့လူထုဝိပုစုတောင်းဖွဲ့မှာတော့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကငြိမ်းချမ်းရေးနဲ့ခွင့်လွှတ်တည်ခံချဖို့မိန့်ကြားခဲ့ပါတယ်။ကင်ရှာစာမြို့တော်ကအန်ဒိုလိုလေးစိတ်ကွင်းထဲမှာလုပ်တဲ့လူထုဝိပုစုတောင်းဖွဲ့ကိုပိုယဟမင်းကြီးကသူ့ရဲ့အထူးရင်နဲ့ဝင်ရောက်လာချိန်မှာတော့လူထုကလှိုက်လိုက်လဲလဲချိုးဆူခဲ့ကြပါတယ်။ပိုယဟမင်းကြီးရဲ့ရုပ်ပုံကိုပုံဖော်ထားတဲ့အဝတ်အစားတွေဝတ်ထားတဲ့အမျိုးသမီးတွေလည်းအများအပြားပါဝင်ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကိုဒုက္ခရောက်စေခဲ့တဲ့အကြမ်းဖက်ကျူးလွန်ကြသူတွေကိုခွင့်လွှတ်ကြပေးစစ်ရဲလွတ်လပ်မှုကိုဖန်တီးချဖို့တက်ရောက်လာတဲ့ပြည်သက်ကြီးကိုပုယဟမင်းကြီးကတိုက်တွန်းမိန့်ကြားခဲ့ပါတယ်ရှင
်။မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအာနာသိန်းထားတဲ့နှစ်ပြည့်အထူးအစီအစဉ်တွေမတိုင်ခင်မှာသတင်းပေးဖို့ကြတဲ့သတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်။ဆရာနာသိန်းမှုနှစ်ပြည့်တဲ့နေ့မှာစစ်ကောင်စီကိုဆန့်ကျင်ကြောင်းပြည်တွင်းမှာအတန်တိတ်တပိတ်ဆင်နွှဲခဲ့ကြသလိုအာရှနိုင်ငံတွေဖြစ်ကြတဲ့မလေးရှား၊ဖိလစ်ပိုင်၊ဂျပန်နဲ့ထိုင်းနိုင်ငံစတဲ့နိုင်ငံတွေမှာလည်းစစ်ကောင်စီကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော်မအေးမာကသတင်းပေးပို့ပါရခင်ဗျာ
။ဆရာနာသိမ့်မှုနှစ်နှစ်မြောက်တဲ့နေ့မှာတော့စစ်ကောင်စီကိုဆန့်ကျင်ကြောင်းပြည်တွင်းမှာလည်းအတန်တိတ်တပိတ်ဆင်နွှဲခဲ့ကြသလိုအာရှနိုင်ငံတွေဖြစ်တဲ့မလေးရှား၊ဖိလစ်ပိုင်၊ဂျပန်၊ထိုင်းစတဲ့နိုင်ငံတွေမှာလည်းစစ်ကောင်စီကိုဆန့်ကျင်တဲ့ကမ်ပိန်းလှုပ်ရှားမှုတွေဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။မလေးရှားနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မလေးရှားဌာနခွဲကနေဦးစီးပြီးဓာတ်ပုံကမ်ပိန်းလုပ်ခဲ့ပြီးအတန်တိတ်ဆန္ဒပြမှုတွေလုပ်ခဲ့တယ်ဆိုပြီးမလေးရှားဌာနခွဲကဥက္ကဋ္ဌဖြစ်သူစောမူမူကအခုလိုပြောပါတယ
်ဒီနေ့ကကျွန်တော်ဒီဝဲကမ်ပိန်းဓာတ်ပုံလေးရဲ့ပြီးတော့ဒီဘယ်လိုလဲဖက်စစ်နေကို2023ဘောနော်အဲ့လိုကမ်ပိန်းလေးရဲ့ပြီးလို့ရှိအနာရှိတို့အတူအယောရေကောက်ပွဲလိုရှိအလုကံပေးလေးပေါ့ပြီးတော့စစ်ခွင့်နေကို2023ပြီးတော့ဖက်စစ်စစ်တအမြတ်သိုးရေးတို့ရေကံပေးလေးပေါ့နော်ပြီးတော့အစာတိအသက်တည်ပြီးမယ်အလာမလေးဘူးဟဲ့ပေါ့အလုကံပေးလေ
းပြီးရင်းကပြည်သူတွေနဲ့အတူပြီးပရောက်နေသူတွေဟာတသားရဲ့ရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့လဲဆိုပါတယ
်ပြီးတော့ပြည်သူရဲ့မှာရှိတဲ့ညီကိုမွန်မောင်များပြည်ပမှာရှိတဲ့ညီကိုမွန်မောင်များတည်ရတာမြန်မာနိုင်ငံသူနိုင်ငံသားများအားလုံးစိတ်ဓာတ်မကျနဲ့ပြည်တွင်းမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောဝိုင်းဝန်းပြီးတော့ညီညီညွတ်တိုက်ဆေးအနာရှိကိုအမိပြတက်ဖြောင်းမယ်ပြည်ပမှာနေတဲ့လူတွေကလည်းပြည်တွင်းနဲ့သူတားသည့်တစိတ်ကြီးရှိတယ်အဲ့တော့တို့တို့လည်းပြောကြမယ်ပေါ့နော်စိတ်ဓာတ်မကျနဲ့အားလုံးကကျွန်တော်တို့လည်းဝိုင်းဝန်းတက်တိုးလို့ရှိတော့ဒီ2023ဆေးအနာရှိအမိပြကိုပြစီရငါရေးတော့ဘောအောင်ရပေါ့
အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာလည်းမြန်မာတန်ယုံရှိမှာဖိလစ်ပိုင်တက်ကြွလှုပ်ရှားသူတွေအလုသမားတမကတွေဖိလစ်ပိုင်ရောက်တက်ကြွလှုပ်ရှားသူတွေကအာဏာသိမ်းမှုကိုလက်မခံကြောင်းဒီမိုကရေစီရွေးကောက်ခံအစိုးရကိုအာဏာပြန်ပေးဖို့အတွက်စစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံမှာလည်းတက်ကြွလှုပ်ရှားသူတွေထောင်ထဲချပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာတော့ ညမာတန်ယုံရှိမှာမြန်မာနိုင်ငံသားခုနှစ်ရာနီးပါးလောက်ကအာနာသိမ့်မှုကိုလက်မခံနိုင်ကြောင်းစံခွဲဆန္ဒပြခဲ့ကြပါတယ်ပြည်တွင်းမှာလည်းတနိုင်ငံလုံးအနှံ့အပန်တိတ်တပိတ်တွေလုခဲ့ကြတယ်လို့ပြည်ပမှာလည်းစံခွဲဆန္ဒပြမှုတွေလုခဲ့ကြပါတယ်ရှင်
ဒီဝေဒနာမှာအိမ်မှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ Dilo ana temu ne te set hem ma we tim ya jin na ga di myama nai ngam ma sit ta ana tain tha da na ne pye de february 1 ye in ga ni ma be australia asoya ga myama nai ngam go naw tha dan kha a ye yu lai ba de myama a pyin iran nai ngam go ba a ye yu lai da phit bi ai nai ngam de ye a chan phat phi nei mhu de chao a khu lo a ye yu ya da phit chao australia nai ngam ja yi won ji phani wan ga chein ya ba de sydney myo ga ni voa tadin naw few ma sa pe bu de tadin lwa go do dokin myo tet
ပြောပြမှာဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျအစိုးရကအမေရိကန်ပြည်ထောင်စုကနေဒါနဲ့ဗြိတိန်နိုင်ငံတို့လိုပဲမြန်မာအပေါ်တန်ခတ်အရေးယူမှုအတိတ်တွေကိုချမှတ်လိုက်တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ကိုဖြုတ်ချပြီးအာနာသိန်းငယ်တို့ဒေါန်ဆန်းစုကြည်ကိုပါအဲ့ဒီအချိန်ကစပြီးနှစ်နှစ်ကြာလာတဲ့အထိဖမ်းဆီးအကြမ်းချထားတဲ့စစ်တပ်အာနာဘယ်နီကိုဖ
Australia ကပြင်မှတ်ထားအရေးယူလိုက်တာဖြစ်ပါတယ်။စစ်ကောင်စီကအာဏာသိမ်းဆန့်ကျင်သူတွေပေါ်မှာချိန်မုံမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူလိုက်တာဖြစ်ကြောင်းလန်ဒန်ကိုရောက်နေတဲ့ Australia နိုင်ငံခြားရေးဝန်ကြီး Penny Wong ကသတင်းတောက်တွေကိုပြောပါတယ်။
So after careful deliberation and consultation, Australia is imposing additional autonomous sanctions on those directly responsible for the military coup and ongoing repression and violence. This includes
Australia အနေနဲ့တည်တည်ချာချာဆွေးနွေးတိုင်ပင်ပြီးတော့မှမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုနဲ့လက်ရှိဖြစ်ပွားနေတဲ့ဖိနှိပ်မှုတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဓာတ်ရိုက်တာဝန်ရှိတဲ့သူတွေပေါ်တိကျအရေးယူမှုတွေနောက်ထပ်ချမှတ်လိုက်တာပါ။အဲ့ဒီထက်မှစေအောင်ချုပ်ရဲ့ကောင်စီကအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်16ယောက်အတွက်ခရီးသွားကန့်သတ်မှုတွေနဲ့ငွေကြေးဆိုင်ရာပြစ်မှတ်ထားအရေးယူတာတွေစစ်တပ်ထိန်းချုပ်လဲပတ်နေတဲ့လုပ်ငန်းတစ်ခုအတွက်ငွေကြေးဆိုင်ရာပြစ်မှတ်ထားအရေးယူတာတွေပါဝင်ပါတယ်
။မြန်မာအပြင်အီရန်နိုင်ငံကရဲတပ်ဖွဲ့နိုင်ငံရေးနဲ့စီးရင်ဆိုင်ရာအရာရှိ16ယောက်ကိုလည်းဩစတြေးလျအစိုးရကအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ်။အနောက်နိုင်ငံတွေလှုပ်ဆောင်တယ်လို့ပဲဩစတြေးလျနိုင်ငံကလည်းအီရန်ကလူပုဂ္ဂိုလ်၄ဦးနဲ့ကုမ္ပဏီ၄ဦးကိုပြစ်မှတ်ထားပြီးအရေးယူလိုက်တာပါ။သူတို့ဟာယူကရိန်းအရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အအုံတွေကိုရုရှားကတိုက်ခတ်ရမှာတုံ့ပြန်မယ်လို့ယုံကြည်ရတဲ့ drone တွေရုရှားကိုရောင်းချတာပြုလုပ်တာတွေကြောင့်အရေးယူတာဖြစ်ပါတယ်။ဥရောပတပ်မက EU နဲ့ Britain နိုင်ငံတွေကတော့အီရန်အစိုးရရဲ့မူဝါဒတွေခိုင်မြဲအောင်အားဖြစ်ပေးတဲ့ Iran Islamic တော်လှန်ရေးအဆောက်တပ်ဖွဲ့ IRGS ကိုအစွန်ရောက်အဖွဲ့အစည်းတစ်ခုဖြစ်နေ၊ကြီးညာတဲ့မတဲ့စဉ်းစားနေတာလည်းဖြစ်ပါလေ။မြန်မာအတွက်ချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေဟာမြန်မာနိုင်ငံတွင်းကပြည်သူတွေရဲ့အခြေအနေတွေတိုးတက်မှုရှိလာပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ပြီးရှောင်နေပြီလို့ဩစတြေးလျအစိုးရကမြင်လာရတဲ့အချိန်ထိချမှတ်ထားမှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဝမ်ကပြောပါတယ
်။ဒေါခင်မျိုးသက်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီစစ်ကောင်စီကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲပြောပြခြင်းပါလေနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးအရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်တင်းကျပ်မှုတွေများလာတဲ့ဥပဒေသေးအရပါတီတွေရဲ့သဘောထားကဘယ်လိုရှိပါသလဲရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးကိုပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မှာစစ်ကောင်စီကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဤဥပဒေအစ်စ်ကိုထပ်မံထုတ်ပြန်လိုက်ပါတယ်။အဲ့ဒီနောက်နိုင်ငံရေးပါတီတွေအနေနဲ့ဥပဒေအစ်စ်အရပါတီမှတ်ပုံတင်လျှောက်ထားဖို့ကော်မရှင်ကဖိတ်ခေါ်လိုက်တာပါ။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအစ်စ်ထုတ်ပြန်လိုက်ပြီးချိန်မှာနိုင်ငံရေးပါတီတွေနဲ့တုံးသက်သူတွေကြားမှာဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့ပါတယ်။ထုတ်ပြန်လိုက်တဲ့ဥပဒေဤဥပဒေနဲ့ပတ်သက်ပြီးတော့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကဘူကင်ကန်လျံကတော့ဥပဒေကမရှင်းလင်းသလိုလူနည်းစုတိုင်းရင်းသားပါတီတွေရက်တီကိုခတ်ခဲသွားတယ်လို့ဝေဖန်လိုက်ပါတယ်
။ရှင်းလင်းတာကပြည်နယ်ပါတီ၊တိုင်းပါတီတွေကပြည်ထောင်စုမှာရှိတဲ့ပြည်သူ့တော်လေးကလို့တော့မှဝန်မရေးရဘူးလားဆိုတဲ့ပုံစံမျိုးမတဲကွဲဘူးလို့ထုတ်ထားတဲ့မိဖြစ်တယ်။ဒါတော့သူတို့ရည်ရွယ်ချက်ရှိပြီးလုပ်တဲ့သဘောဖြစ်တယ်ဆိုတော့ဟိုလက်ရှိ ရက်စီနဲ့ပါတီတကယ်တမ်းဆက်တယ်လို့တော့မလို့ဘူး။ဒီလိုထုတ်ပြန်ထားတဲ့ဒီဥပဒေကတော့ငွေချီဒီပိုစစ်ကိစ္စ၊ပါတီအင်အားကိစ္စနဲ့လည်းကန့်ကတ်တဲ့ကိစ္စတွေကတော့အူချမရှိတာလို့လို့ကျွန်တော်တို့ထင်တာကတော့အဓိကတော့တိုင်းသားလူမျိုးစုပါတီငယ်တွေပျောက်ဆုံးအောင်လုပ်နိုင်တဲ့သဘောလားလို့ထင်ရပါတယ်။စိတ်တော့မကောင်းဘူးနော်။မကောင်းမလဲ။ဒီလိုရေးချက်ကြီးနဲ့လုံးတာလည်းဖြစ်နိုင်ပါတယ်။ဟန်လုံးလုံးဆောင်လိုက်တာကြံ့ခိုင်ပဲရှိတော့မယ်လေ
။မြန်မာနိုင်ငံမှာတည်သေးပါတီ63ပါတီရှိနေပြီးအဲ့ဒီပါတီတွေအနေနဲ့နိုင်ငံရေးပါတီအဖြစ်ဆက်လက်ရည်တည်နိုင်ဖို့ဥပဒေထုတ်ပြန်ပြီးနောက်ရပ်ပေါင်း60အသွင်းမှာကော်မရှင်ထံမှတ်ပုံတင်အသစ်လျှောက်ထားရမှာဖြစ်ပါတယ်။ပြန်မလျှောက်တော့တဲ့ပါတီတွေကတော့အလိုလျောက်ဖျက်သိမ်းပြီးဖြစ်တယ်လို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်မှာဖော်ပြထားပါတယ်။ရခိုင်ဦးဆောင်ပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ကတော့ထုတ်ပြန်ထားတဲ့ဥပဒေအသစ်နဲ့ဤဥပဒေတို့ကြောင့်ပါတီတွေနယ်ပါသွားနိုင်ွယ်ရှိတယ်လို့ပြောပါတယ်။ရခိုင်ဦးဆောင်ပါတီရဲ့ရည်တည်မှုနဲ့ပတ်သက်လို့တော့သူကအခုလိုပြောပြလာပါတယ်
။ဟိုကျွန်တော်တို့ပါတီကတော့ဖြင့်ကျွန်တော်သူများလည်းသူများမီဒီယာတွေလည်းပြောပါတယ်။ရွေးကောက်ပွဲဒီနိုင်ငံရဲ့အချက်တည်းရဲ့ထွက်ပေါက်ဆိုတော့ကျွန်တော်တို့လက်ခံတယ်။အဲ့ဒီထွက်ပေါက်ရ2008ခြေခံဥပဒေအရပတ်ပုံတင်လာတဲ့ပါတီတစ်ခုအနေနဲ့အနာဘာရဲ့တင်းကျက်တယ်ဆိုတာပဲပြောပြုတ်ပြောင်းတယ်ဆိုတာပဲပြောနိုင်ငံရဲ့ပါတီပတ်ပုံတင်ခြင်းဥပဒေမှာပြန်ပတ်ပုံမတင်ရင်နိုင်ငံရဲ့စင်မြင်ပြတ်သွားမှာကိုကျွန်တော်တို့လက်မခံနိုင်ဘူးရွေးကောက်ပွဲဒီထွက်ပေါက်လို့ကျွန်တော်တို့ယုံကြည်လို့ရွေးကောက်ပွဲမှာအတက်နိုင်ဆုံးပြည်နေရင်းမှာနေရာမလတ်ပြိုင်ဖို့ရည်မှန်းထားတယ
်ထုတ်ပြန်ထားတဲ့ဥပဒေအသေးအရပါတီတွေမှတ်ပုံတင်လျှောက်ထားတဲ့အခါပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီနဲ့တိုင်းဒေသကြီးဒို့မဟုတ်ပြည်နယ်တစ်ခုအသွင်းမှာလာစီယုံဆောင်ရွက်မဲ့ပါတီတွေဆိုပြီးနှစ်မျိုးသတ်မှတ်ထားပါတယ်။ပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေဟာကော်မရှင်ကနိုင်ငံရေးပါတီအဖြစ်အသိအမှတ်ပြုပြီးနောက်ရပ်ပေါင်း90အသွင်းပါတီဝင်လူတသိန်းစီယုံရမှာဖြစ်ပြီးတိုင်းဒေသကြီးဒို့မဟုတ်ပြည်နယ်တစ်ခုအသွင်းမှာလာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ရပ်ပေါင်း90အသွင်းမှာပါတီဝင်ဦးရေအနည်းဆုံး1000စုစည်းရမှာပါ။ဒါအပြင်ပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေဟာပါတီရံပုံငွေ7,000ကိုမြမစီပွားရေးဘဏ်မှာငွေစင်ရင်ဖွင့်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်내တစ်ခုအတွင်းမှာလာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ငွေ7,000ဖွင့်ရမှာပါစစ်ကောင်စီကထုတ်ပြန်ထားတဲ့ဥပဒေအသွင်းနဲ့ဤဥပဒေအသွင်းနဲ့ပတ်သက်လို့နိုင်ငံရေးလှိလတုံသက်သူဦးရဲထွန်းကတော့အခုလိုမှတ်ချက်ပြုလာပါဗျာဒ
ီအချက်ကတော့သူတို့ကဒီပါတီတွေဖောင်းပွားနေတာကိုစစ်နေဖြစ်သွားကြတဲ့နည်းဒီအချက်ပေါ့နော်အဲ့ဒီသဘောနဲ့ဒီလိုလုပ်လိုက်တယ်ဆိုရှင်တယ်အထက်ကကြတော့လေဒီကံကျိုးပါတီနဲ့ပြိုင်ဘက်တွေနဲတော့အောင်လုပ်တဲ့သဘောပေါ့နော်အဲ့ဒီပေးထားတဲ့အခြေအနေအရာကိုရီးယားလည်းစီးလုံးညို့ဖို့အဲလိုပြီးလို့ကျွန်တော်ကတော့ပြောချင်တယ
်ဒီပြင်ဆင်ချက်အစ်စ်တွေကိုမလိုက်နာနိုင်တဲ့ပါတီတွေကိုဖျက်သိမ်းမယ်လို့ဥပဒေအသစ်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုရဲမောပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီ NUG သမရာကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြခြင်းပါတယ်စစ်ကောင်စီဖိနှိပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကိုအ мян ဆုံးအဆုံးသတ်နိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ငွေကြေးရံပုံငွေသာမကစစ်ဘက်ဆိုင်ရာလက်နက်ပစ္စည်းတွေကိုပါကူညီပံ့ပိုးပေးစေလိုတယ်လို့ NUG ယာယီသမရဒူဝါလာရှိလာကတောင်းဆိုလိုက်ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုကြည့်ရင်ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ပြီးတော့ဒီပြန်ရောက်နိုင်အောင်တွေးဆုံဆွေးနွေးရေးနီးလမ်းနဲ့မဖြစ်နိုင်ကြောင်း NUG ယာယီသမရက VOA နဲ့တီးတန့်ဆက်သွယ်မေးမြန်းစင်မှာပြောကြားလိုက်တာပါအာနာသိနှစ်နှစ်ပြည့်အစီအစဉ်ဖြစ်တဲ့မတ်အင်ဂျင်နိုင်ကနေသမရာကြီးကိုဆက်သွယ်မေးမြန်းရမှာအခုလိုမျိုးပြောကြားပါတယ
်သမရာကြီးကိုယ်တိုင်လည်းမကြသေးခင်ကပဲနိုင်ငံတကာကိုတောင်းဆိုခဲ့တဲ့အချက်ထဲမှာဒီလေရင်ပြည့်လက်နက်တွေပေါ့နော်ဘာကြောင့်လဲဆိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အချိန်က2022ခုနှစ်အတွင်းမှာအချိန်ပေါင်း300ကျော်တောင်ရှိခဲ့တယ်ဆိုတဲ့အခါကျတော့ဒီဟာရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုနိုင်ငံတကာအနေနဲ့ကထိထိရောက်ကူညီဖို့ဆိုရင်လေရင်ပြည့်လက်နက်တွေပေါ့လေဒါတွေကိုကူညီဖို့ဆိုပြီးတော့လေသမရာကြီးတောင်းဆိုထားတာလည်းရှိတော့အခုနောက်ဆုံးမှဒီဟာနဲ့ပတ်သက်ပြီးတုံ့ပြန်မှုရောရှိလားရှင
်အခုအချိန်ထိကျွန်တော်တို့နိုင်ငံတကာကလည်းတုံ့ပြန်ပေးမှုတော့မရှိပါဘူးဘာကြောင့်လဲဆိုတော့သူ recognition နဲ့လည်းဆိုင်မယ်လို့ထင်ပါတယ်ကျွန်တော်တို့မှာ legitimacy သူတို့အနေနဲ့မပေးတဲ့အခါကျတော့တည်ဝင်စုရအနေနဲ့သူပေးဖို့အခက်အခဲရှိမှာပါသူတို့မပေးချင်လို့တော့မဟုတ်ဘူးလို့ကျွန်တော်အနေနဲ့လည်းယူဆပါတယ်နောက်တစ်ချက်ကတော့ geography အနေထားရဒီကမ္ဘာအင်နာဂျီနိုင်ငံတွေရဲ့အချင်းကွေရှာဤမှုပေါ်မှာလည်းသူတို့တော်တော်စဉ်းစားနေတဲ့အချက်တွေရှိမယ်လို့ထင်ပါတယ်ဒါကြောင့်မလို့ခုချိန်ထိတော့ကျွန်တော်တောင်းဆိုထားတဲ့အတိုင်းဘာမှမ American
Soya Bagale and Juji go through Kuni Mesubirole, through Ye, the Lodos, Homsia Chenebono, the Mara, Biden Gurai Lama, Tota Biro, the Gagu, and Eugene Mel, and UCC Ruo Bono, now Diana Lenaka Puesidi or Bolly, through Yapasayarima, Kuni Bambu Bido Mesubiole, through Tamatara, Tamatara, Shide Kajaro, the Pemaro, American Soyaga, and Ujigu, Nemanagaya, dear with Soya Pine, Timma Putaro, the Gare American Soyae, Kuni Nere, a Piniao, Palauti, Tiamu, Shini Nation.
A general Adigo, Miais Lavare, Tunene, the Bama Egma, Ku and the Emma Baral, and non leader to Bade, non leader to Rolanda, the Noma Bara, the Tabar, and so. ကျွန်တော်တို့လည်းကစမပြောတယ်လို့ပဲကျွန်တော်တို့ကမန်ပက်တွေပါရင်တောင်းတတဲ့ကကြတော့အဲ့လိုပေးဖို့ကတို့အခက်ခဲတော့ရှိပါလိမ့်မယ်ဒါပေမဲ့အခြားကူညီတွေအဲတက်နီကယ်ဆပ်ပอร์ตတို့နောက်တစ်ခါအဲ့ဒီ ဖြစ်နိုင်တော့ဒီလေရင်ပြည့်တဲ့အန်တီအဲခပ်ပြီးပေးနိုင်တော့ဒီကျွန်တော်တို့ပြည်သူလူထုခံစားနေရတယ်ပေါ့အများဆုံးကြော်လွားနိုင်လို့သိမယ်လို့ကျွန်တော်တို့ကအဲ့လိုယုံကြည်ထားပါတယ်အဲ့ဒါကိုဖြစ်နိုင်အောင်တော့ဘယ်လိုနည်းနဲ့ကျွန်တော်တို့ဆွေးနွေးရမလဲဆိုတာကိုကျွန်တော်တို့လည်းနီးလန်းတော့ခြားတော့ခြားရမှာပေါ့အခုချိန်ထိတော့ကျွန်တော်တို့အဲ့ဒါသိချာတော့မသိသေးပါဘူး
โอเคအဲ့တော့လုံခြုံရေးကောင်စီကလည်းသူတို့ဒီပထမဆုံးမြန်မာအရေးဆုံးဖြတ်ချက်အရာဆိုလို့ရှိရင်လာမယ့်ဒီမက်ရှ်လာဧပြီလလောက်မှာပေါ့နော်သူတို့စစ်ကောင်စီဘက်ကဒီအချက်တွေကိုလိုက်နာခြင်းရှိမရှိဆိုတာလည်းသုံးသပ်ဖို့ရှိနေပါတယ်ဆိုတော့လုံခြုံရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကလက်တွေ့မှာထိရောက်မှုရှိတယ်လို့တမရာကြီးတို့ဘက်ကမြင်ပါလားရှင်ကျွန်တော်တို့ကတော့အင်တန်ကျူဆိုပါတယ်လွ
ကျွန်တော်တို့ခန်းစားရပါတယ်ကျွန်တော်တို့ရဲ့နိုင်ငံနဲ့ပတ်သက်ပြီးပထမဆုံးကုလသမဂ္ဂနဲ့အရေးတူဆုံးဖြတ်လိုက်တာဖြစ်ပါတယ်အဲ့ဒီမှာကျွန်တော်တို့ကန့်ကွက်မယ်မရှိဘဲနဲ့ဆုံးဖြတ်နိုင်ကြတာကိုလည်းတွေ့ရတော့အရန်ကိုအားရပါတယ်ကျွန်တော်တို့ရဲ့ဒီကုလသမဂ္ဂဆုံးဖြတ်ချက်ဟာခုချိန်ထိတော့စစ်ကောင်စီကလုံးဝမလိုက်နိုင်ပါဘူးသူ့အနေနဲ့တော့ဒီလိုအချင်းပဲရှိပါတယ် ကဘာကဘယ်လိုပဲပြောပြောသူလုံးချင်ရလုံးမယ်ဆိုတဲ့အချင်းရှိပြီးသားဆိုတော့ထိထိရောက်ရောက်လုံးနိုင်ကိုကုလသမဂ္ဂလည်းတိတ်ခါရှိရှိနဲ့သူ့ရဲ့လမ်းညွှန်ချက်ကိုနိုင်ငံကြီးကလိုက်နာဖို့သူလိုရမယ်တာဝန်ကိုတော့သူစဉ်းစားပြီးတော့သူနာပဲလက်မယ်လို့ကျွန်တော်နေနဲ့မျှော်လင့်ပါတယ်ဆိုတော့ဒါမဲ့ဒီသူတို့ရဲ့ပြန်ပြီးဆွေးဝေးထိုက်တဲ့အခါမှာပုံပြီးထိရောက်အောင်အဲ့ဒီမှာပါတဲ့အချက်တ ပါပြီးသားဖြစ်ပါတယ်အဲ့ဒါဒီကိုချီအောင်သူတို့အနေနဲ့သူနာပေးလာနိုင်မယ်လုံချုံရေးကောင်စီဖြစ်တဲ့အတွက်ကြောင့်သူကအဲအင်အားတွေတုံးပြီးတော့လုံနိုင်တော့အကောင်းဆုံးပေါ့အဲ့လိုဆိုမြန်မြန်လေးပြီးတော့မယ်လို့ကျွန်တော်တို့လည်းမျှော်လင့်ပါတယ်
အဲ့တော့ဒီလုံခြုံရေးကောင်စီကနေမြန်မာအရေးကိုပထမဆုံးချိန်ဆုံးဖြတ်ချက်ချနိုင်ဖို့နေရာမှာတရုတ်နိုင်ငံရဲ့ဟိုပါဝင်ပတ်သက်မှုကသူတို့ဒီဟိုပေါ့နော်ဒီကဲကိုပြင်းပြထန်ထန်ကန့်ကွက်ခြင်းမရှိတဲ့အတွက်လည်းမြန်မာအရေးနဲ့ပတ်သက်ပြီးတော့ဟိုဆုံးဖြတ်ချက်ချနိုင်ခဲ့တဲ့အပိုင်းမှာဒီတရုတ်နိုင်ငံရဲ့ရည်ရည်ချက်ပေါ့လေအဲ့ဒါကိုကြည့်လို့ရှိရင်ဒီအင်းကြီးချင်းဒီ
ပါလို့လဲဆိုတော့သူကစပိန်လို့ပြောတာအကြောင်းမလို့ဒါဒီဆုံးဖြတ်ချက်ကိုရှင်းရှင်းနဲ့ဆုံးဖြတ်နိုင်တဲ့အနေအထားရှိပါတယ်အဲ့ဒါတို့သဘောထားကဘာဖြစ်ဖြစ်ကျွန်တော်တို့အပေါ်မှာကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နည်းနည်းခံယူထားတာကလည်းအင်းကြီးချင်းနိုင်ငံတွေတရုတ်အိန္ဒိယဒီထိုင်းစသဖြင့်အင်းကြီးချင်းနိုင်ငံတွေနဲ့အဆင်ပြေအောင်ချုံးမလို့ကျွန်တော်တို့ဆက်ဆံနေဆိုတ on, chomo on, satsang mo shibare, chanaro diyo on, ตันละมันชินเพลในดามหุบดาบมาจนเราอาชานีลันดินเนี่ยตัวเนี่ยเนี่ยเราเสร็จไปดีกว่าเช่นเช่นตัวเนี่ยเพลในดานี้ชีวะเนี่ยตัวเนี่ยเนี่ยเอเนอร์จีในการเล็บเพลเนี่ยสิบวัยเลยต้องเต้นเนี่ยในการเพลลาบีเพลเดจังตัวละสิบวันจะจานเนี่ยจนเราเองในการปีตุลทุกอาลูสันดาได้สุดเลยคนละธรรมดาจนเราต้องเสียสมชาติทาร์เดได้ตัวลูกสองล้านในเดือนสุดเนาะ เอ็นยูจีเนี่ยผู้ปกครองนี่เนาะลงนาลัยเลยลูกชนนนเนี่ยอยู่ซาวาเนี่ยไอ้ลูกยาดาลูกนี่เนาะสิ่งของสิ่งของอาเป็นมุไม่ใช่เป็นเนี่ยเสพยาตอนนี้ส่วนชนนรูปแบบเป็นทุลุทุลุชนเนี่ยเป็นมุกฤษีกูน้ำยาแค่ไม่ใช่เป็นเนี่ยโจลอยยกชิดตอนไหนเนี่ยลูกชนนนเนี่ยยุ่งจีบอะไร
โอเคแล้วคุณเลชีอาเซียนโอกาสที่ลาเรอินโดนีเซียในงานนี้บีโร่ตัวซาบีโร่
ที่อุกกาบาตที่บ่เนาะโอ้ตาวินยูเร่ที่เจนวารีลามาเบ่ตัวเจนยาเจ้าทบยันเนี่ยขามาเนี่ยมาอาชีพกูตัวสังเวียนเมื่อไปนี่มั้งเลยอันนี้มาเลยตั้งแต่ดูอารมณ์เนี่ยที่ตัวเสสันตัวเมื่อสุดีโร่ตัวแบบทบยันอาชีพไปเออที่อาเซียนก็กูที่เอ็นยูจีเนี่ยเดียวเองที่ตัวเสสันลามะอันนี้ท่าเชียงยาวเป็นลูกศิษย์เลยเช่น
ที่เอเชียนก็เราจันทร์รุ่นเนี่ยเราชอบที่ตัวท่าเราชีบาร์เลยเออที่วันมหัศ
แต่ออกมาจันทร์รุ่นเนี่ยดาวชอบที่ตัวท่าเราชีบาร์เลยเออที่วันมหัศจันทร์รุ่นเนี่ยงานยูดีก็รอที่วันตัวทุกแบบยันเชียร์อะไรเลยชีบาร์เลยสุดยอดจันทร์รุ่นก็รอปูบีรอจันทร์รุ่นแบบก็อาเกาหลีเป็นลมยอลิมบาร์เลยปัจจุบันเลยสุดยอดอินโดนีเซียจันทร์รุ่นในงานเนี่ยปงจันทร์ปูบีรอที่มองดูสิ่งก็ยังรอดในงานเชียร์บาร์เลยแต่จำเลยปูจีกูเชียนซานามุชิเมจันทร์รุ่นในงานยังได้ยังมาตัวอาตุนคุ้มใจรุ่นเดียวจันทร์ อันนี้เนี่ยมีความหมายเลยถ้าจำเลยคู่ตัวพิลล่าเนี่ยคำว่าตัวนี้ตาจุลมาจันทร์รุ่งตัวเนี่ยอาคังส่งไปรู้ตัวเนี่ยผู้ป้องสงเยอะเลยในเกาหลีสุราบุจันทร์รุ่งเป็นก็สัญชาติบิดอ่ะที่โมฟ้าในการใช้วุ่นจิตนาการเลยแต่ก็ไซบินบิดอ่ะเต้าเช่าลงในวันเลยตัวเองสมญาติเลยแต่ก็เอ็มดันกองมาเลยตัวก็ไอจีบีเนี่ยปฏิเสธไม่ได้เลยอีกทีก็แล้วตัวลูกสาวเลยบุสุเร่ไปดีไปเลย แล้วขาดตู้ในเนี่ยยามาในงานกุลายาวพี่รออารมณ์เนี่ยชีวิตบุษเรียหายไปเอ็มดังของเนี่ยยามเช้าไปเนี่ยแต่ในกุลตู้ตัวน้าเป็นอะไรไม่รู้เลยฉันรู้มีอะไรบ้างเนี่ยแต่รู้ตัวน้าเป็นพวกอะไรตู้จีตัดต่อให้ดอกแค่ไม่รู้เช่นไรเนี่ยไอ้มาอาช้าเอชันก็ในงานดีอ๋อกุลาดเมกัสเฟชเช่เอ็นไว้ดีอ๋อฉันรู้อีอยู่ดีอ๋อฉันรู้แต่ก็บาลุงไว้ดีตู้กูดีดีตู้เอ๋ลงในเด็ก
แพลตฟอร์มดิสพิสติพิจารณาจันทร์รู้ไว้ดีดอกลูกสองเบี้ยจะไม่สวยเองเอาเงินด้วยไม่รู้เช่นไรจันทร์รู้เอ็นยูจีสุยานี่เด็ดอ่ะสุดๆกูนี่ผู้ปองในเดียไปดูกูผู้ปองตัวบุจันทร์รู้เอ็นลันยมบัวได้ชาติบิดาเชื่อไปเลยดีกูเสียหน้าตีหน้ากันนี่จ้าลาเรื่องเช่นมาดีสิ่งสิ่งเล่ามาจริงใจนี่อะไรไม่มาดีดูเรื่องเช่นนี้เนี่ยประเดี๋ยว
ที่นั่งงานเขาบอกเนาะเอ็นยูจีจากกาลสุยานี่เนี่ยเป็นรูปแบบชาวบุชเลชันฉะนั้นรู้ในงานเด็กก็เออพิจารณาเช่นนั้นฉะนั้นรู้ในงานก็เลยก็บ้าคุณละแต่ไม่การในงานเพื่อวุ่นแต่ในงานเชื่อไปปีดูรู้ทุกทีในสิ่งเนี่ยมีการใช้ยาละก็พิจารณาแล้วเนาะฉะนั้นรู้การใช้ยาไปเลยในสิ่งตัดชักขันยาเลยปีดูผิด เดี๋ยวสุดาที่ยังทำเนี่ยก็อันยังดีเนี่ยเปลี่ยนตอนนั้นเนี่ยเช่นเปลี่ยนนั่นก็อยู่ว่าดีกว่าอยู่ว่าสิ่งเล็กๆที่เราไม่ชอบทันสิยังเนี่ยไอ้ลูกหลงในเรื่องกูจิมทาร์ดิบุลูจันทร์เนี่ยเดี๋ยวเช่นไรก็แล้วแต่ก็สิ่งเนี่ยเช่นอ่ะเดี๋ยวลูกในงานดีกว่าทิ้งกูอาสุยาดีกางองเชื่อเราบุลูดาคุยกูอยากบุทิ้งกูตาวันสิเดี๋ยวลูกจันทร์เนี่ยเนี่ยขันอยู่ไปเลยแต่จำลู
เดี๋ยวลูกพี่ในเราดีได้เลยไปเชื่อมันได้ไหมเนี่ยที่แท้มันก็ปูบีรอฉันรู้เนี่ยเท่ๆวนๆป้าวุ่นกูนี่จำเลยส่วนฉันรู้มีอะไรจริงๆสุดที่มาว่าโอเคเจ้าสุดมีอะไรที่มาเลยแต่มาไอ้เช่นคุณรู้มั้ยพี่เอ็มยี่มาบ้านกูเช่นพี่บีรอย่าจะไปเจ้าสุดที่มาเลยเช่นเจ้าสุดว่าไงใช่ไหมเจ้าสุดว่าเอ็นยูจีเอ๋ยยายีแต่มาจีดูว่าล่ะสีลานเนี่ยไม่ยังไงที่ดันสะดวกมีมีอะไรรับเชื่อไปเลยนะกูจะขอเลยที่ อนาคตนั้นเนี่ยพี่ร้านเนี่ยปัจจัยตรงนั้นจะกูเตรียมจะมาเลยแต่พี่เอ๋กันจะมานั่นเนี่ยตาสุดเลยจำเชื่อไปเลย
ည်သူလူထုရဲ့ဒီမိုကရေစီမျှော်မှန်းချက်ကိုစစ်တပ်ကခြေဖြတ်လိုက်ပြီးနှစ်နှစ်အကြာမြန်မာနိုင်ငံရဲ့အခြေအနေဘယ်လိုဖြစ်သွားခဲ့ပါသလဲစစ်တပ်ရဲ့ထိန်းချုပ်နိုင်ရေးကြိုးပမ်းမှုအတိုင်းအတာနဲ့တိုင်းပြည်ရဲ့ရှေ့အလားအလာတွေကိုမြန်မာအရေးအနီးကပ်စောင့်ကြည့်သုံးသပ်နေသူတွေဖြစ်ကြတဲ့ဦးရဲထွန်းဦးဖေတန်းဦးအောင်သူငိမ့်တို့နဲ့အတူဦးကျော်စံသာကဆွေးနွေးထားပါတယ်ဆွေးနွေးပွဲပထမပိုင်းကိုအခုရှုစားနားဆင်နိုင်ပါပြီခင်ဗျာ
အလုံးအခုလိုပါဝင်ဆွေးနွေးဖို့သဘောတူရတဲ့အားလုံးကျေးဇူးတင်ပါတယ်ဦးအောင်သူငိမ့်ဦးရဲထွန်းနဲ့ဦးဖေတန်းတို့ဒီနေ့ဆွေးနွေးရမှာဖြစ်ပါတယ်ကျွန်တော်အဓိကဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးတစ်နှစ်ကြာအခြေအနေကိုဆွေးနွေးသုံးသပ်မှာဖြစ်ပါတယ်အဲ့ပြီးတော့အရှိကိုဒီထက်ကောင်းအောင်ဒီအခြေအနေကလွတ်မြောက်အောင်ကောင်းအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုကျွန်တော်ပြောကြမှာဖြစ်ပါတယ်ခင်ဗျာအဝေဖန်အပြောစုခံရမှာဆိုတာကိုလည်းပဲကျွန်တော်နားလည်ပါတယ်ကျွန်တော်လည်းအများနဲ့ခံရပါပဲဆိုတော့ဒီဟာကိုရင်ဆိုင်ပြီးတော့ပြောတာနောက်တစ်ဖက်မှာလည်းပဲအာဏာပိုင်တွေရဲ့အမျက်ချမှုတွေပဲဒါသွင်းရကိစ္စဖြစ်ပါတယ်ဒါကိုလည်းပဲရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်အတော်လေးစွန်းစားစားပြောရတော့ပဲယူဆပါတယ်အထူးကျေးဇူးတင်ပါတယ်ဆိုတော့ပထမဆုံးကျွန်တော်တို့ဆွေးနွေးတဲ့ကိစ္စကတော့စစ်တပ်ကအနာသိမ့်ယူခဲ့တာဟာမန္တလေးမှာသလားဆိုတော့ပြောစရာမလိုတော့ဘူးထင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့လုပ်ထားတဲ့ဟာကိုပဲသူတို့ပဲချိုးဖောက်ပြီးတော့အကြောင်းမျိုးပြပြီးတော့သူတို့အနာပြန်သိမ့်နေဖြစ်တယ်နောက်ပြီးတော့ဒီမိုကရေစီအရရွေးကောက်ထားတဲ့အစိုးရပြည်သူကတင်မြှောက်ထားတဲ့အစိုးရကိုမဲမသမန်ဘူးဖြစ်တယ်ဆိုပြီးတော့အကုန်လုံးဖျက်ပြီးတော့သူတို့လုပ်တာဖြစ်ပါတယ်ဆိုတော့ဒီဟာမှန်မှားလို့မဆွေးနွေးတော့ပါဘူးအဲ့လိုနှစ်နှစ်ကြာအတွင်းမှာပြန်လဲတက်မှတ်ဖို့ကြိုးစားနေတယ်လို့တော့နားလည်လို့ရပါတယ်ဆိုတော့ဒီလိုကြိုးစားတဲ့အခြေအနေဟာဘလောက်များအလားအလာတောင်းနေပါသလဲဆိုတော့ပဲကျွန်တော်စပြီးဆွေးနွေးကြပါစို့ပထမဆုံးဦးရထွန်းစပြီးပြောပါလားခင်ဗျာမြန်မာနိုင်ငံတွင်းမှာအနာသိမ့်လို့နောက်ပြန်ဆုတ်သွားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲတက်မှတ်နိုင်မဲ့အလားအလာအခုစစ်ကောင်စီကလုပ်နေတာဘာတွေတွေးရပါလဲမှတ်မှတ်ရရ
အခုဒီရွေးကောက်ပွဲမတိုင်ခင်မှာအကြိုတင်ပြင်ဆင်တဲ့အနေနဲ့အခုဒီနိုင်ငံရေးပါတီတွေမှတ်ပုံတင်ဥပဒေအသစ်ပြဋ္ဌာန်းတာရယ်နောက်တစ်ခါရွေးကောက်ပွဲဆိုင်ရာဥပဒေပေါ့နော်ပြည်အစနစ်ကျင့်သုံးမယ်ဆိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေပြဋ္ဌာန်းဖို့လည်းရှိနေတယ်အခုပါတီတွေမှတ်ပုံတင်တဲ့ဟာကိုကြည့်လိုက်တဲ့အခါကျတော့ဒီလာမဲ့ရွေးကောက်ပွဲလုပ်ဖြစ်တယ်ဆိုလို့ရှိရင်ဒီကျွန်တော်ပြည်အစနစ်ကျင့်သုံးမှာပြည်အစနစ်ကျင့်သုံးမှာဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲကိုသပိတ်မှောက်မဲ့ NLD နဲ့တခြားပါတီတွေပေါ့နော်အဲဒီလူအောင်တဒီမိုကရက်တစ်ပါတီတို့လိုပါတီတွေကတော့တေချာပေါက်ပြန်ပြီးမှတ်ပုံတင်မှာမဟုတ်ဘူးအဲ့တော့ဒီပြည်ခိုင်ပြိုးပါတီပဲအဓိကအင်အားကြီးပါတီဖြစ်နေကြံခဲ့မှာအဲ့လိုကြံတဲ့အခါမှာလဲတေချာပေါက်အနိုင်ရဖို့အတွက်အဒီပါတီမှတ်ပုံတင်ဥပဒေအသက်ကအထောက်အကူဖြစ်လိမ့်မယ်လို့ကျွန်တော်တော့ထင်တယ်။ဒါကြောင့်သူတို့အခုချင်းနေတဲ့လမ်းကတော့အဲလာမဲ့ရွေးကောက်ပွဲအပြီးမှာသူတို့ပြည်ခိုင်ဖြိုးကအစိုးရဖွဲ့နိုင်ဖို့ညီမှန်းပြီးတော့လှုပ်ဆောင်နေတယ်လို့ကျွန်တော်တော့အဲ့လိုသုံးသပ်မိပါတယ
်။ဟုတ်ကဲ့ဒါစစ်ကောင်စီကလှုပ်ဖို့ရွေထားတဲ့နိုင်ငံရေးလမ်းကြောင်းပေါ့ဗျာ။ဒါပေမဲ့တိုင်းပြည်ရဲ့လက်ရှိအခြေအနေကတော့ဒါရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေဒါနိုင်ငံရေးသုံးသပ်သူတောင်းနေကြည့်မယ်ရှင်စီးပွားရေးနိုင်ငံရေးလူမှုရေးအစအစဖက်ဖက်ရတည်ငြိမ်မှုအေးချမ်းမှုအခြေအနေဘယ်လိုရှိလဲဆိုတာဥောင်းသူငြိမ်းနေတဲ့သက်သက်ပြောပါခင်ဗျာဖြစ်ဆိုပြီးတော့
ကျွန်တော်တို့ဒီအာဏာသိမ်းမှုမတိုင်ခင်မှာပေါ့ဗျာကိုကျွန်တော်တို့ COVID-19 ကပ်ပြီးဒီရောဂါကူးစက်မှုကြီးဖြစ်ပါတယ်ဆိုတော့ဖြစ်တော့တစ်ကမ္ဘာလုံးမှာရိုက်ခတ်သက်ရောက်မှုခံရပြီးတော့ဒါကိုဒီ disruption ဆိုပြီးတော့ဒီနိုင်ငံတကာစားဆောင်နေမှာလည်းသုံးကြပါတယ်ကျွန်တော်တို့မျောလင့်မထားတဲ့အကြီးကျယ်ပြောင်းလဲမှုကြီးပေါ့နော်ရုပ်ကြီးပြောင်းလဲမှုကြီးကြုံရတယ်အဲ့ဒီအနေထားမှာပဲအခုတခါစစ်အာဏာသိမ်းမှုနဲ့ကြုံရပြန်တော့ကျွန်တော်တို့နိုင်ငံမှာကဟို disruption နှစ်ခါကြုံရတဲ့အနေထားမျိုးဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီအနေထားမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်နောက်ပြန်ဆိုးရတဲ့ကိစ္စတွေကတော်တော်များများဖြစ်ပါတယ်ကျော်သူသဖြင့်တစ်ချိန်ကဟိုကျွန်တော်တို့စီမှာတကားပွင့်လာတဲ့အနေထားပေါ့နော်ဆိုတော့အဲ့အနေထားမှာပါတီစုံစနစ်ဖြစ်လာတယ်နောက်တစ်ခါအရက်ဘက်လူမှုအဖွဲ့အစည်းတွေအားကောင်းလာတယ်ဆိုတော့ဒါတွေအလုံးကလည်းနောက်ပြန်ကျသွားတဲ့အနေထားဖြစ်ပါတယ်နောက်သတင်းမီဒီယာကဏ္ဍလည်းအလားတူပဲမီဒီယာ73ခုကျွန်တော်တို့ license ပိတ်သိမ်းခံရတာမျိုးတွေဖြစ်ပါတယ်ဆိုတော့အဲ့တော့စီးပွားရေးဘက်မှာပြန်ကြည့်မယ်ဆိုရင်လည်းတလောကကျွန်တော်တို့ The Economist ဒ ဒီအီအိုင်ယူကနေပြီးတော့သူတို့ပြောတာကဒီပြီးခဲ့တဲ့ကာလအတွင်းပြန်ကြည့်ရင်ပေါ့နော်ဆိုတော့ကျွန်တော်တို့ကြံ့ဝေတံဘူးကသုံးဆန့်ငါးရာခိုင်နှုန်းကျသွားတယ်လို့ဆိုတော့သုံးသက်တယ်အဲ့တော့တချို့သတင်းတွေတချို့ရဲ့ဟိုလေးလံမှုတွေမှာတော့60ရာခိုင်နှုန်းကြီးကျသွားတယ်လို့ဆိုတယ်ဆိုလို့ရတဲ့ဘောကျွန်တော်တို့ ဦးသိန်းစိန်ကာလာတကားဖွင့်တဲ့အခါမှာဒီနိုင်ငံတကာသုံးသပ်သူတွေကဒီ last frontier ပေါ့နော်အာရှတိုက်ရဲ့နောက်ဆုံးဘယ်သူမှမရောက်သေးတဲ့တကယ်ကွင်းရိုင်းဆိုတဲ့ဟာမျိုးသုံးသပ်တယ်ပေါ့ဒါကျွန်တော်တို့အတွက်စီးပွားရေးအလားအလာတွေအများကြီးပွင့်လန်းနေတယ်ဆိုတဲ့အနေထားကအခုလာမဲ့ဟိုဘာခေါ်မလဲအဲ့လိုအခြေအနေပြန်ရောက်ဖို့ဆိုရင်ကျွန်တော်တို့တော်တော်နဲ့ဟိုပြန်မလွယ်ဘူးလို့ပဲပြောရပါလိမ့် ဟိုအကွဲပြဲကသိကြီးသွားတဲ့ပုံစံမျိုးတွေဖြစ်ပါတယ
်။အဲ့မှာတရားဥပဒေစိုးမိုးရေးအခြေအနေလည်းတည်းဖြစ်ဆက်ပြောပြပါဦးခင်ဗျာဘုရင်ဘယ်လိုနေလဲမြန်မာနိုင်ငံ
။ဟောတရားဥပဒေစိုးမိုးရေးကတော့ပြောမယ်ဆိုလို့ရှိရင်ဒီကြားထဲမှာကျွန်တော်တို့ဟိုတစ်ဖက်နဲ့တစ်ဖက်အပြန်လံပေါ့နော်။ဟိုသတ်ဖြတ်ကြတဲ့ကိစ္စတွေကလည်းတော်တော်များများဟိုရှိပါတယ်။နော်ဟိုနောက်တစ်ခါကျတော့ပြည်တွင်းစစ်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နေရာအတော်များများမှာပြည်တွင်းစစ်မီးတောက်လောင်လာတဲ့ခါကျတော့တရားဥပဒေစိုးမိုးရေးကဟိုကြသွားတဲ့အနေထားတော့ဒါသီးသီးသာသာပဲဖြစ်ပါတယ်။နောက်တစ်ခါကျွန်တော်တို့သတင်းတွေမှာတွေ့တယ်မိတ်ဆွေတွေစီကကြားနေတာကလူရက်မှုတွေပုံများလာတယ်။နောက်တစ်ခါမူရစ်ဆေးဝါးမှုတွေပေါ့နော်။နောက်တစ်ခါအခု online gambling ပေါ့လောင်းကစားကိစ္စတွေကလည်းဟိုမမြင်ချင်မှအဆုံးဖြစ်နေတော့တရားဥပဒေစိုးမိုးရေးကကျွန်တော်တင်တယ်တော်တော်ကြသွားတယ်လို့ယူဆပါတယ
်။ဟုတ်ကဲ့အဲ့ပြည်တွင်းစစ်တို့ဘာလို့ဖြစ်လာပြီဆိုတော့တိုင်းရင်းသားဒေသတွေကတော့ပြည်တွင်းစစ်တံကိုအများဆုံးခံခဲ့ရတယ်ပေါ့ခင်ဗျာဆိုတော့အခုတိုင်းရင်းသားဒေသတွေရဲ့အခြေအနေလည်းပဲဒီနှစ်နှစ်အတွင်းမှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဥပဒေသားခင်ဗျာ
ဟောဒါပြည်သူတွေကဒီမိုကရေစီဆိုတာလဲသဘောပေါက်ကြပြီဖက်ဒရယ်ဆိုတာလဲနားလေလာတဲ့အချိန်မျိုးမှာပေါ့ပြီးတော့ပထမတော့ EAO တွေကိုဟိုဗမာတိုင်းရင်းသားတွေကတော့ကျွန်တော်တို့သိပြီးတော့အမြင်မကြည့်ခဲ့ရဘူးပေါ့နော်ဒါပေမဲ့အခုချိန်မှာတော့ဗမာလူမျိုးတွေရောအကုန်လုံးတော်လိုင်းရေးသေးကိုဟိုဒီဆရာနာရှင်စန့်ရင်ရေးသေးကိုခြေစုံပြည့်ဝင်လာပြီဆိုတော့တိုင်းသားတွေနဲ့ပူးပေါင်းဆောင်ရွက်လာတယ်တစ်ဖက်တစ်ဖက်နားလည်မှုရှိလာတယ်အဲ့လိုအခြေအနေမျိုးကိုရောက်တဲ့အခါမှာနိုင်ငံလုံးမှာပေါ့နော်ဒီအကြအလတ်မရှိဘူးအကုန်လုံးပြည်မမှာရောပြည်နယ်မှာတွေမှာရောဒီစီးရီးလှုပ်ရှားမှုတွေဖြစ်လာတယ်ပေါ့တော်စီးလှုပ်ရှားမှုတွေအပြဏာဖြစ်လာတဲ့အခါမှာစစ်တပ်ကလည်းပဲသူ့အင်အားနဲ့သူအကုန်လုံးနေရာတိုင်းကိုလိတ်ထိန်နေရတာပေါ့ဒါပေမဲ့ထိန်ရင်ထိန်ရင်နဲ့ပေါ့နော်ဒီတော်လိုင်းအင်အားစုတွေဘက်ကပို့ပြီးတော့ဟောပို့ပြီးတော့ဒီဒဏ္ဍာရီတိုက်ပွဲတွေကိုပုံဖော်လာနိုင်တယ်အဲပြီးတော့ဟောနိုင်ငံတကာတာငင်းတမငင်းမှာလည်းစစ်တပ်ဘက်ကဒီမြန်မာစစ်တပ်ဟာနော်တော်တော့မျက်နှာသာမရဘူးပေါ့အဲ့လိုအခြေအနေမျိုးမှာတိုင်းသားဒေသတွေမှာဖြစ်တဲ့တိုက်ပွဲတွေမှာဆိုရင်အဲသူတို့ဟောဒီပြည်သူတွေကိုမဲပြီးတော့တိုက်ခိုက်လာတယ်ပေါ့အခုဆိုရင်ဒီမှမှလည်းအဲ့လိုဖြစ်လာတယ်အဲကြီးကျောင်းအားဖြင့်သူတို့ကုန်းကျောင်းတက်တွေကအလုံးမဖြစ်တော့ဘူးဆိုတဲ့အခါမှာအထိုင်စခန်းတွေကပြူဟာကုန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ရွာဝတွေကိုပစ်တယ်အဲလေရင်နဲ့ပစ်တယ်အဲ့ဒါမျိုးအဝေးတွေကနေပြီးတော့လှမ်းလှမ်းပစ်လာတယ်ပေါ့အထူးသဖြင့်အဲဒီလက်နေကန်အဖွဲ့အစည်းတွေရဲ့အဲစစ်စခန်းတွေတပ်စခန်းတွေကိုပစ်တာတဲ့တချို့ရွာတွေကိုမဲပြီးတော့ပေါ့နော်ရေရှက်ရှိရှိနဲ့ပြစ်လာတယ်။အဲပြည်သူတွေကိုဟိုဘာမဆိုင်တဲ့နေရာတွေရွာထဲတွေကိုလက်နေကြီးနဲ့ပြစ်ပြီးတော့ပြည်သူတွေနေစဉ်နေတိုင်းပြေးချင်နေရတယ်။အဲပြီးတော့ရွာတွေကိုမိရှို့တယ်။ရွာတွေကိုဝင်တက်တယ်ပြီးတော့ဒီ PDF တွေနဲ့နောက်ပြီးတော့ EO နဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဒါပြည်သူတွေဖမ်းတယ်တက်တယ်အဲ့လိုဟိုတလချမ်းပေါ့နော်လုတ်လာတာတွေတွေ့တယ်။အဲဆိုတော့သူတို့ကတော့အစွမ်းကုန်ပေါ့။ဟိုသူတို့ဟိုအမိုက်ဆုံးနော်သူတို့ဘက်ကမိုက်နေတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့ပြည်သူတွေကအကုန်လုံးမုံတီးပြီးတော့တတ်မတော်ပေါ်မှာဆစ်ဆူရွှန်ရှာလာတယ်အဲသူတို့ကလည်းမိတ်တွင်းနေပြီးတော့ဒီနေ့တဲ့ဒီနေ့ပို့ပြီးတော့လေးစေရည်နဲ့အဲပိုင်းသားတွေသားတွေမှာရောဟောနော်ဟိုအစွမ်းအစွမ်းဝင်ပေါ့နော်သူတို့ဟိုလုံလာတာတွေ့တယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်ဆက်ဆွေးနွေးရပါခင်ဗျာအဲ့တော့မဆွေးနွေးရင်ခုနဥပဒေပြောရမှာတိုင်းသားတွေရဲ့ EU ရေပေါ်မှာပြည်သူလူထုကသိယုံကြည်လာတယ်ဆိုတာအဲ့ဒါကောင်းမှန်ပါတယ်ဒီချိန်ထဲမှာကျွန်တော်ပြန်စဉ်းစားတာက မြန်မာနိုင်ငံရဲ့အခု NUG ပေါ့ NUG ပေါ်မှာတော့တိုင်းသားတွေကအမြင်ကြည်လင်ကြပြီလားလုံသွားဆိုတော့လည်းပြန်ပြီးစဉ်းစားရဖြစ်မယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ NUG မတိုင်ခင် NLD အစိုးရတဲ့တုန်းက NLD ပေါ်မှာအမြင်မကြည်တဲ့တိုင်းသားဒေသတချို့လည်းရှိခဲ့ပါတယ်။ဆိုတော့အဲ့ဒီဘက်ကအမြင်ကိုလည်းပြောပါအောင်အဲ့ဒီတော့အဲ့တိုင်းသားတွေဘက်ကရော NUG NLD ကတချင်းကံပေါက်ဖွားလာတယ်လို့ပြောမယ် NUG ပေါ်မှာရောအမြင်ကြည်လင်ကြပြီလားယဉ်ကျေးမှုအပြေအဝါနဲ့ပူပေါင်းနိုင်တဲ့အခြေအနေရှိပြီလားဆိုတာဥပဒေနဲ့ဘယ်လိုမြင်ပါလဲဆက်ပြောပါဦး
။အခုအနေကတော့ဟိုစစ်ကောင်စီကတော့ဘုံရံသူဖြစ်နေတာပေါ့နော်။အကုန်လုံးအတွက်ဒီစစ်အာဏာရှင်စနစ်အဲကြဆုံးခံတိုင်မှပဲအဲကျွန်တော်တို့အကုန်လုံးလွတ်မြောက်ကြမယ်ဆိုတော့အဲဘုံသဘောတူညီချက်ကတော့စာရွက်ပေါ်မှာမရှိပါဘူး။နှလုံးသားပေါ်မှာတော့အကုန်လုံးအဲ့လိုရှိနေတယ်။အဲ့လိုအချိန်ကမျိုးဖြစ်တယ်။ဒါကြောင့် energy လုတ်ခဲ့တဲ့အဲကိစ္စတွေကျွန်တော်တို့ကလောလောဆယ်ဟိုတချိန်ကခံခဲ့ရပြီမဲ့လောလောဆယ်တော့အဲ့ဒါတွေကိုမေ့ထားရမယ့်သဘောရှိတယ်ပေါ့။နောက်တစ်ချိန်မှများ energy ကအာဏာပြန်ရလာတဲ့အခါမှာအဲ့အဲ့လိုဆက်မလုပ်ဘူးပေါ့။နော်ကျွန်တော်တို့ကလိုချင်တယ်။ဘာလို့ဆိုတော့ energy ဒီလုတ်ခဲ့တဲ့ကိစ္စတွေတိုင်းသားဒေသတွေမှာအများကြီးရှိတယ်။ဟိုဥပမာဆိုရင်ကြားပြည်နယ်မှာဘုရှုပ်ကျေးကို site တွေကိုလုတ်ခဲ့တဲ့ကိစ္စပြည်သူတွေနဲ့ပြဿနာတက်ခဲ့တယ်အဲပြီးတော့ဒီမွန်တီနယ်မှာအနော်တရားကိုဗိုလ်ချုပ်အောင်တရားလူကြောင်းတဲ့အခါမှာပြဿနာတက်ခဲ့တာရှိတယ်ရခိုင်မှာဆိုရင်အနော်ဟို energy ကရင်းငယ်ဦးအနိုင်ရယုံနဲ့ AMP ကအများစုအနိုင်ရတဲ့နော်ဒီလွတ်တော်ဒီနယ်လွတ်တော်မှာဝင်းချုပ်နေတာကို energy ကပဲဆိုအချင်းဒီမိုကရေစီကိုဂယုမဆိုင်ပဲနဲ့ပေါ့နော်ဟိုပြောတော့ဒီမိုကရေစီပြောပြီးတော့လုတ်ခဲ့တဲ့အကိစ္စတွေရှိတယ်ပြီးတော့ရခိုင်ပြည်သူတွေတရားလုံးထောက်ခံထားတဲ့ ULAA ကိုအလားကျန်းဖက်အဖွဲ့အစည်းအမြင့်ပြားရှိမှုရမယ်လေရင်နဲ့တိုက်ခိုင်းတာအဲ့လိုမျိုးတော့ကျွန်တော်တို့ဟိုမမင့်နိုင်တဲ့ကိစ္စတွေကတော့ရှိပါတယ်ကျွန်တော်မေ့ထားရမယ်ချက်ချက်ပြီးတော့ဒီစစ်အာဏာရှင်စနစ်ကြဆုံးရတဲ့အတွက်ဥတည်ပြီးတော့ကျွန်တော်တို့တိုက်တဲ့နေရာမှာအကုန်လုံးဟာလာကျွန်တော်တို့ညီညွတ်ညွတ်နဲ့ပေါ့နော်ဥပပေါင်းတိုက်ပြီးမဲ့အဖြေရှာပြီးတော့သွားကြရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့ပတ်ယူပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုပြောတဲ့အတိုင်းပြည်တွင်းအခြေအနေသောသောဥရောပရင်းပြောရစီဝါရေးနိုင်ငံရေးတရားဥပဒေစိုးမိုးရေးနောက်ကတိုင်းရင်းသားလူမျိုးစုတွေရဲ့သဘောထားအခြေအနေတွေသိတော့ဥရထုံးခင်ဗျာအဲ့တော့ဒီလိုအခြေအနေမျိုးမှာစစ်တပ်ကသူတို့ဆိုတော့ဥရထုံးပြောသွားရဲလမ်းကြောင်းတိုင်းလိုရေးကောက်ပွဲလို့ဖို့ချမှတ်ထားရဆိုတော့ဘလောက်ဖြစ်နိုင်ရည်ရှိပါလဲဖြစ်တော့အတင်းဆိုးလို့နေတော့ဖြစ်မှာသူတို့နာဂစ်တုံကလည်းလွတ်သွားခဲ့တာပဲဒါပေမဲ့ credibility ဘုံတကရှိတဲ့အများလက်ခံနိုင်တဲ့ရေးကောက်ပွဲဖြစ်လာနိုင်မယ်အလားအလာဥရထုံးဘယ်လိုမြင်ပါလဲခင်ဗျာဥရထုံး
အဲကျွန်တော်ဟိုမကြာခဏဒီအင်တာဗျူးတွေမှာပြောသလိုပါပဲဒီရွေးကောက်ပွဲကသူတို့ရှိတဲ့အခုလက်ရှိရှိနေတဲ့ရွေးကောက်ပွဲဥပဒေအရဆိုရင်တော့သူတို့ကဒီမဲဆန္ဒနယ်တွေပေါ့နော်330မှာအနည်းဆုံး325လောက်ကိုသူတို့ကအဲဒီအနှံပြားကျင်းပနိုင်အောင်ကြိုးစားမယ်အဲအဲ့လိုဖြစ်နိုင်သလားဆိုတဲ့အခါကျတော့နည်းမြေပြည်သူလူထုနေထိုင်တဲ့နယ်မြေအသီးသီးဧရိယာအရာကတော့ဟိုဒီလွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့နော်အေးအေးဆေးဆေးမဲပြလို့ရတဲ့အနေအထားကတော့မရှိတာအားလုံးသိတယ်သူတို့လည်းသိတယ်ဒါပေမဲ့သူတို့ရဲ့ဥပဒေမှာကတော့ဒီမက်ဆန္ဒနယ်တနယ်ထဲမှာလူညွေးရေးအရာမကျင်းပနိုင်လို့ရှင်သူကအဲ့ဒီနေရာတွေကိုပယ်ဖျက်ပြီးတော့ကျင်းပနိုင်တဲ့နေရာပဲသူကကျင်းပလို့ရတယ်အဲ့တော့ခုနဥကြဇနာပြောသလိုပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဖြစ်တယ်သို့တော့ဒီရွေးကောက်ပွဲကတေချာတာကကျွန်တော်တို့2010 2015 2020အခု2023 4ခုမှာရွေးကောက်ပွဲ4ခုမှာမဲလာပေးတဲ့သူအ ਨੇ ဆုံးဖြစ်လိမ့်မယ်အဲနောက်တစ်ခါဒီလုံခြုံမှုလဲစိုးရိမ်ထိုင်းလန့်စွာနဲ့ပေါ့နော်လာပြီးတော့အဲဒီမဲပေးကြတဲ့အနေထားစီယုံရေးဆင်းတဲ့အခါလဲမဲဆွယ်စီယုံရေးဆင်းတဲ့အခါလဲတထက်တလန့်လန့်နဲ့မဲဆွယ်စီယုံကြရမှာဆိုတော့အဲဆိုလုံခြုံရေးအနေထားအရအနည်းဆုံးရွက်ောက်ပွဲဖြစ်လိမ့်မယ်အဲ့တော့ထွက်လာတဲ့ရလအပေါ်မှာလဲခုနလူမှုပါဝင်မှုနည်းတဲ့အတွက်ကြောင့်မလို့ဒီပြည်တွင်းပြည်ပကအတိမတ်ပြုခံရမှုဂုဏ်သိက္ခာရှိမှုမှာတော့အဲဒီအနည်းဆုံးအနေထားဖြစ်လိမ့်မယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဥောင်းသူကြီးခင်ဗျာအဲ့ဒါကဥရထုံးပြောရင်တစ်ထက်နိုင်ငံတကာရဲ့အစိမတ်ပြုမှုဒီရွေးကောက်ပွဲပေါ်မှာဘယ်လိုရှိလာမယ်ထင်တယ်လဲတတိယအဖြစ်ကျွန်တော်ဆင်တာအစိမတ်ပြုမှုတော့အများများဆဆရှိမှာမဟုတ်ဘူးလို့လူတွေကတွက်နေရတယ်ဒါပေမဲ့အာဆီယံတို့က သဘောတူနိုင်သလားဥရောပသတင်းပို့ပြီးတော့တိခောက်မှုနဲ့ထင်ပါတယ်ကိစ္စနောက်ပြီးတော့တရုတ်အိန္ဒိယစတဲ့နိုင်ငံတွေဆိုတော့သူတို့ရဲ့ထောက်ခံအပေးမှုနဲ့ရွေးကောက်ပွဲဘောသဘောထားပဲလို့ဖြစ်လာနိုင်မယ်ထင်ပါတယ် international opinion ဆွေးနွေးပါဟုတ်ကဲ့
ကျွန်တော်ထင်တာတော့ဟိုအခုဟိုအနောက်နိုင်ငံတွေပေါ့နော်အထူးသဖြင့်ဥရောပကျွန်တော်တို့အမေရိကနောက်တစ်ခါ UN ဒီအဖွဲ့အစည်းတွေကဒီရွေးကောက်ပွဲကဟိုလက်ခံနိုင်စရာမရှိဘူးပေါ့ sham election ဆိုပြီးတော့ဒါအစောပိုင်းတည်းကဝေဖန်သုံးသပ်ထားတာရှိပါတယ်ဆိုတော့ဒါပေမဲ့ဟိုအာဆီယံမှာကြတော့ကျွန်တော်ကတမျိုးမြင်ပါတယ်ဆိုတော့အာဆီယံကသူတို့သုံးတဲ့ဟိုအယူဆကလည်းမြန်မာနိုင်ငံကိုသူတို့က back to normalcy เนาะကျွန်တော်တို့ပုံမှန်အခြေအနေပြန်ရောက်အောင်သွားဖို့ဆိုတာပဲပြောပါတယ်เนาะအဲ့တော့အဲ့ဒီနေသားမှာကြတော့အာရှနိုင်ငံတွေအားလုံးကြည့်လိုက်ရင်လည်းအကုန်ကဟိုဒီမိုကရေစီမဟုတ်ပါဘူးဘရင်စနစ်နဲ့သွားတဲ့နိုင်ငံရှိတယ်တပါတီစနစ်နဲ့သွားတဲ့နိုင်ငံတွေရှိတယ်အဲ့တော့ဟိုအာရှနိုင်ငံတွေအချင်းချင်းကြားထဲမှာကတဦးရဲ့ဒီမိုကရေစီရဲ့ဒီဂရီကိုနောက်တဦးကလာပြီးတော့ဝေဖန်တာတွေပါတယ်မလုပ်ဖို့ဒါကဟိုအလိုလိုနေသဘောတူတာလို့ဖြစ်နေတယ်အဲ့တော့ဗမာပြည်မှာရွေးကောက်ပွဲဘယ်လိုဖြစ်ဖြစ်ကျွန်တော်တင်တဲ့အာဆီယံတော့တတိတဖုံနဲ့လက်ခံသွားလိမ့်မယ်လို့ယူဆပါတယ်။ဆိုတော့ဒါပေမဲ့လည်းဟိုအာဆီယံထဲမှာလည်းအုပ်စုတွေကွဲနေတော့အခုလက်ရှိချိန်မှာပြင်းပြထန်ထန်ဝေဖန်နေတဲ့နိုင်ငံတွေလည်းရှိပါတယ်။တချို့ကဟိုပူးပေါင်းဆွေးနွေးမှုလုပ်ချင်တဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျ။ဟု
တ်ကဲ့။နောက်အဲ့ရွေးကောက်ပွဲပေါ်မှာတိုင်းရင်းသားတွေရဲ့သဘောထားရောဘယ်လိုဖြစ်လာမလဲ။ဥပဒေဆက်လက်ဆွေးနွေးပါခင်ဗျာဒီကိစ္စကို။တိုင်းရင်းသားတွေကတချို့ပါတီကဝင်ရမလား။တချို့ကတော့မပြတ်မစားဖြစ်နေတယ်။တိုင်းသားတွေရဲ့ထောက်ခံအပေးမှုရောဘယ်လောက်ထိထိုင်နိုင်မှာပါလဲ။နိုင်ငံတွေဒီရွေးကောက်ပွဲမှာ
လက်ရှိရွေးကောက်ပွဲကဟို free and fair မဖြစ်ဘူးဆိုတော့လူတိုင်းသိတယ်အဓိကအတိုက်ခံဖြစ်တဲ့ NLD ပါတီကိုလည်းသူတို့ကရစရာမရှိအောင်အလားသူတို့လုတ်ပစ်ထားတယ်ပြီးတော့ဟိုအခြေရှုပ်လက်ရှုပ်မစပိတ်အဲ့လိုမပြောရဲအောင်လဲအဲလုတ်ထားတဲ့အချိန်ခါမျိုးဖြစ်တယ်ပြီးတော့နိုင်ငံလုံးမှာလည်းအဲတိုက်ပွဲတွေဖြစ်နေတဲ့အချိန်ခါလည်းဖြစ်တယ်ဒီတော့ဒီရွေးကောက်ပွဲကို NLD ကလည်းမပါနိုင်ဘူးဆိုတော့ပြည်ထောင်စုအနေနဲ့ကတော့အတိုက်ခံပါတီမရှိတော့ဘူးပေါ့နော်။ဘာလို့လဲဆိုတော့ရွေးကောက်ပွဲဥပဒေရတော်တော့ကိုကန့်သက်ချက်တွေများတယ်။ဒီလောက်ကာလမျိုးမှာရွေးကောက်ပွဲကိုစိတ်မဝင်စားတဲ့ကာလမျိုးမှာပါတီဝင်တသိန်းပြည်ရမှာတို့သိန်းတထောင်ရမုံငွေရှိရမှာတို့မြို့နယ်ပေါင်းဟာလာတဝက်ကျော်ပြန်ရမှာတို့ဆိုတာတော်တော့အကန့်သက်ရှိတယ်။ငကိုကလေးကတောင်မှအဲ့လိုပါတီမရှိခဲ့ဘူးပေါ့နော်။ NLD နဲ့ဒီခိုင်ပြိုးပဲရှိခဲ့တယ်။ဆိုတော့ဒီအချိန်နေမှာ NLD ကိုကလည်းမပြိုင်ဘူးဆိုတဲ့အခါမှာဒီကိစ္စကတော့ပြည်ခိုင်းဖြိုးကိုလုံးဝအနိုင်ပေးမဲ့အလားသူကအွက်ရွှေထားတဲ့အဲကြောက်ပဲပေါ့နော်။တော့တိုင်းသားဒေသတွေမှာတော့သူကနည်းနည်းလျှော့ထားတယ်ပေါ့။တိုင်းသားဒေသတွေမှာကြတော့ဟောဒါလူကြီးပါတီစံနဲ့ငားနေရပဲ။အဲ့လိုဟိုတစ်ဖက်ကသူတို့နဲ့ပြည်ထောင်စုအစိုးရဖွဲ့နိုင်တဲ့ပါတီကိုကြတော့သူတို့ကမပြိုင်နိုင်အောင်လှုပ်ထားတယ်။ဒါမဲ့သူရံပေးမဲ့တိုင်းရင်းသားပါတီလေးတွေပေါ့နော်အဲ့လိုမျိုးကြတော့နည်းနည်းရှော့ထားတယ်ဒါမဲ့ဒီနေ့တိုင်းရင်းသားတွေကတကယ်ဖယ်ရယ်စစ်စစ်ကိုလိုချင်ရတယ်ဖြစ်နိုင်မော်ဒယ်မြင့်တဲ့ဖယ်ရယ်မျိုးကိုလိုချင်နေရတဲ့ကာလမျိုးမှာစစ်ကောင်စီကအဲ့လိုသူတို့ရဲ့နှလုံးသားကို၌ကဒါတိုင်းရင်းသားတွေဟာပြည်တော်စုကခွဲထွက်မယ်မယုံကြည်ရဘူးဆိုတော့အခန့်စိတ်ကအငုံစိတ်ကချိနေတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကလည်းသိတယ်အဲဒီစစ်ကောင်စီရဲ့အောက်မှာရွေးကောက်ပွဲဘလောက်လုပ်လို့သူတို့အနေနဲ့ဒါဖရယ်ဆိုတဲ့ကိစ္စဟာဖြစ်မလာနိုင်ဘူးကွန်ဖက်ဒရေးဆိုတော့ထားပါတော့အဲ့လိုအရှင်မျိုးသိတဲ့အတွက်တိုင်းသားတွေကလည်းမထောက်ခံဘူးငကိုကလေးကလည်းတိုင်းသားတွေကလက်နက်ကန်တိုက်ပွဲဝင်နေကြတဲ့အရှင်မျိုးရှိတိုင်းသားတွေသားတွေမှလည်းတိုက်ပွဲတွေပြင်းထန်တယ်ပြောတိုင်းသားတွေအနေနဲ့ပြောရရင်တော့ဒီရွေးကောက်ပွဲကိုစိတ်မဝင်စားဘူးဒီရွေးကောက်ပွဲကလည်းအဖြေထွက်လာမှာမဟုတ်ဘူးစစ်ကောင်စီကလည်းထင်လိမ့်မယ်ဒီရွေးကောက်ပွဲဟာသူ့အတွက်ထွက်ပေါက်လို့ထင်လိမ့်မယ်ဒါမှမဟုတ်အဲ့ဒါလည်းမဟုတ်ဘူးဘာလို့ဆိုတော့သူကဒီလိုအာဏာကိုဆွဲမဲ့ပြီးတော့သူကဟိုနိုင်ငံရေးလောကထဲကမထွက်နိုင်လေလေသူ့အတွက်အဲဒါထွက်ပေါက်မရှိလေလေပဲပေါ့နော်။အော်သူရဲ့ကျိုးစည်းပွားကိုကာကွယ်ဖို့အတွက်သူကရွေးကောက်ပွဲလုပ်တယ်။ဒီရွေးကောက်ပွဲနဲ့သူထွက်လန်းရှိမယ်လို့ထင်တယ်။ဒါပေမဲ့နိုင်ငံရေးကတော့ဖွဲ့စည်းပုံရဆိုရင်60စလုံးပေါ့နော်။အဲ့ဒီကတမန်တော်ဥဆောင်ခန်းကနာပါဝင်ရမှာဆိုတာကိုအဖေးဆုပ်ကင်ထားတယ်။အဲ့ဒါနဲ့ပဲသူကနိုင်ငံရေးကမထွက်ပဲနဲ့အဲတကယ်နိုင်ငံရဲ့သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တိုင်းပြည်ကွာကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုသူမလုပ်နိုင်တော့ဘူး။အခုဆိုတနင်္ဂနွေကမလုပ်နိုင်တော့ဘူး။အဲ့လိုအချိန်မျိုးရောက်သွားတဲ့အတွက်အဲဒီတိုက်ပွဲကတော့ဆက်ဖြစ်နေတယ်။တိုင်းသားတွေကလည်းလုံးဝထောက်ခံမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်။စစ်ကောင်စီပြောတဲ့တာဟာထွက်ပေါက်မဟုတ်ဘူး။သူ့ဟာသူအပြစ်ပိတ်ထားတဲ့တဝက်ကူနိုင်ငံရေး
အဲစီရပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဒါတော့ဦးကျော်စံသာကိုရင်ဆွေးနွေးတင်ဆက်ထားတဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာနဲ့ပတ်သက်တဲ့အပိုင်းတစ်ဖြစ်ပါတယ်တိုင်းပြည်ရဲ့ကံကြမ္မာအပိုင်းတစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးခန်းဒုတိယပိုင်းကိုတော့နောက်အပတ်မှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်တဲ့တင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုဒီရက်ပိုင်းအတွင်းမှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်ကာလဖြစ်တဲ့အတွက်ကြောင့်မလို့ဒီအထူးအစီအစဉ်တွေကိုတောက်လျှောက်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့တဲ့တင်းအချင်းချုပ်ကိုကိုစုံမိုးကျော်ဟာတစ်လက်ပြောပြပေးမှာဖြစ်ပါတယ်အဲ့ဒီဟာမတန်ခင်မှာကျွန်တော်တို့ဒီအထူးအစီအစဉ်နဲ့ပတ်သက်လို့ဘာတွေနားဆင်ရမလဲကြည့်အောင်ပါ
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်စစ်အာဏာသိမ်းနှစ်နှစ်ပြည့်ကာလအထူးစီစဉ်တွေကိုစောင့်မျှော်ရှုစားနားဆင်နေပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အင်တာနက်ဆာမျက်နှာမှာဆိုရင် burmese.voanews.com မှာလာရောက်ကြည့်ရှုနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ပြောပြပေးပါဦးခင်ဗျာ
မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခဲယမ်းတွေကိုရုရှားကဖြည့်တင်းပေးနေတာပေါ့အမေရိကန်အစိုးရအနေနဲ့လွန်စွာမှစိုးရင်ပူပန်မိသလိုရုရှားနဲ့မြန်မာစစ်ကောင်စီအကြပူးပေါင်းဆောင်ရွက်နေမှုကိုကန့်သတ်ထိချုပ်နိုင်ဖို့အမေရိကန်အစိုးရအနေနဲ့နီလန်းရှာဖွေနေကြောင်းအမေရိကန်အကြီးအကဲတန်တပန်တူကပြောဆိုခဲ့ပါတယ်ရုရှားနဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေမှုကိုကန့်သတ်ထိချုပ်နိုင်အောင်ကြိုးပမ်းနေပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားဟာမဟာမိတ်တွေယော်နေတဲ့ထက်ယော်နေလာချိန်မှာမြန်မာအာဏာသိမ်းစစ်ကောင်စီကရုရှားအတွက်အားထားရတဲ့မဟာမိတ်ဖြစ်လာပါတယ်ဒီကိစ္စကိုပြစ်တင်ရှုံ့ချသလိုမြန်မာပြည်သူတွေကိုစန့်ကျင်ဖိနှိပ်နေတဲ့လက်နက်ခဲယမ်းတွေထောက်ပံ့ပေးနေတဲ့အပေါ်မှာလည်းစိုးရိမ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအကြံပေးကဒဲရီရှိုလက်ကဗိုလ်တုနဲ့မှပြုလုပ်ခဲ့တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ဒီကနေ့ထိအရသာ3,000လောက်သေဆုံးစေခဲ့ပြီးနိုင်ငံတော်ချေးရွာတွေဘာသာရေးအဆောက်အုံတွေကိုဖျက်ဆီးမှုတွေအတွေ့စစ်တပ်ဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေတဲ့အတွက်နိုင်ငံတကာကကြိုးပမ်းဆောင်ရွက်နေတဲ့ဆောင်ရွက်ချဖို့အမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCRIF ကဗိုလ်တုနဲ့မှတိုက်တွန်းပါတယ်မြန်မာနိုင်ငံဘာစစ်တပ်ကအာဏာသိမ်းမှုနှစ်နှစ်ပြည့်အဖြစ် USCRIF ကကြီးညာချက်ထုတ်ပြန်တိုင်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာလူမျိုးရုံးတပ်ဖြတ်မှုဘာသာရေးလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေအတွက်စစ်တပ်အာဏာသိမ်းပြီးနောက်နှစ်နှစ်ကြာချိန်တည်းစစ်ကောင်စီကိုတရားဥပဒေအရအရေးယူတာမတွေ့ရသေးတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဘာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်အချိန်မှာပဲမြန်မာနိုင်ငံကအခြေအနေတွေဟာပုံမှန်မရောက်ရှိသေးတဲ့အတွက်ဆိုကာအရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချဲ့လိုက်ကြောင်းစစ်ကောင်စီကကြေညာလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အင်္ဂါနေ့ကတက်ရောက်ခဲ့တဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကဗိုလ်တုနဲ့မှကြေညာခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစုံမှုကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Zinat Abdul ရမင်းတို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ဇာတာပတိနေ့မနက်ခင် VOA အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိ line number 3248နဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.